to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January လ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32 line meter 190 kHz 1595တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆရာမယ့်သတင်းတွေမှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖက်မှုလူရက်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရောကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ထက်လွတ်ပေါ်မှာထက်လွတ်တော်ကကြားနာစစ်ဆေးတဲ့နေရာမှာတရားလူ့ဒီမိုကရက်ထက်လွတ်တော်ကိုယ်စားလှယ်ဒီနေ့ဆက်လက်ရှောင်လွှဲမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပါတွေဆက်သွယ်မေးမြန်းချက်တွေမှာဒီကနေ့နိုင်ငံတကာတရားရုံး ICJ မှာကြားဖြတ်ဆုံးဖြတ်ချက်ဖတ်ကြားခဲ့တာနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝက်ကဦးရင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ်
။အဲ့ဒါမြန်မာဆိုရဖက်ကလိုက်နာမယ်ဆိုရင်ပေါ့လေ။အဲရခိုင်ပြည်မှာငြိမ်းချမ်းမှုပိုလာလာပါမယ်။
ဒီဆက်သွယ်မေးမြန်းချက်နဲ့တူ ICJ တရားရုံးမှာတရားစွဲခံရတာကိုတက်မရော့ဘက်ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့မြန်မာပြည်တွင်းကလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလေးလာသူတွေလွှတ်တော်ကိုယ်စားလှယ်တွေရဲ့တုံ့ပြန်ချက်တွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါမယ်ရှင
်။ရင်းချားရေးပေါ်လူမျိုးတုံးတက်ပြတ်မှုလူရက်တွေကိုဟန်တားနိုင်အောင်မြန်မာဆွေရကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ
် The Republic of the Union of Myanmar shall in accordance with its obligations under the Convention on the Prevention and Punishment of the Crime of Genocide
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖက်မှုလူရက်တွေကိုတားဆီးနိုင်မှုမြန်မာနိုင်ငံကလိုက်နာဆောင်ရွက်မယ့်အချက်၄ချက်ကိုတရားသူကြီးတွေအားလုံးသဘောတူဆုံးဖြတ်ခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံတဟိတ်မြို့က ICJ တရားရုံးမှာတရားသူကြီးအက်ဒယ်ကာဝီအာခမက်ယူဆဖ်ကကြေညာလိုက်တာပါလိုက်နာဆောင်ရွက်မယ့်အချက်တွေအဖြစ်နံပါတ်၁လူမျိုးတုံးတစ်ဖက်မှုမြောက်တဲ့လူရက်တွေမဖြစ်အောင်အကာအကွယ်ပေးဖို့နံပါတ်၂မြန်မာစစ်တပ်ပါဝင်လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့လူမျိုးတုံးတစ်ဖက်မှုမြောက်တဲ့လူရက်တွေကိုမကျူးလွန်မှုနဲ့ကျူးလွန်အောင်လှုပ်ဆောင်ရည်မဖြစ်အောင်ထိန်းချုပ်ဖို့နံပါတ်3ကတော့ကျူးလွန်တဲ့တက်တီ6သားတွေကိုမဖြက်စည်းဖို့မပြောက်ပြအောင်ထိန်းသိမ်းဖို့နဲ့နံပါတ်4အချက်အနေနဲ့လူမျိုးတုံးတက်ပြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေစေကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေရတဲ့ကိုလေးလအတွင်းပထမတစ်ချိန်စီရင်ခန်းစာတင်သွင်းဖို့နဲ့နောက်ပိုင်းမှာတော့6လတစ်ချိန်တင်ပြသွားဖို့ ICJ တရားသူကြီးတွေကစုံဖြတ်ခဲ့တာဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဟင်ဂျာဆွေးနွေးအဖွဲ့စီးနင်းတက်ခိုက်တာကိုစစ်တပ်ကတုံ့ပြန်ရမှာရိုဟင်ဂျာမွတ်စင်အများပြားသိဆုံးပြီးအိန္ဒိယပင်လားဒေ့ရှ်နိုင်ငံကိုတိုက်နေချီဖျက်ပြေးရတဲ့ဖြစ်ရာကမြန်မာနိုင်ငံလဲလက်မှတ်ရေးထိုးထားတဲ့လူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမ်ပူးပေါင်းဆောင်ရည်အဖွဲ့ OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြည်ဝင်လက်ခံမထားတဲ့မြန်မာနိုင်ငံကတော့လူမျိုးတုံးတက်ပြတ်မှုဆိုတဲ့ဆွဆွဲချက်ကိုငြင်းဆန်ထားပေမဲ့ရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝမှုမြောက်တဲ့လုပ်ရက်တွေရှိခဲ့တဲ့အကြောင်းအစိုးရကဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်အစီရင်ခံစာမကြာသေးခင်တုန်းကထုတ်ပြန်ရမှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ပြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်ဆောင်ရွက်ချက်တွေကို ICJ တရားရုံးကဆုံးဖြတ်ခဲ့တဲ့အပေါ်တရားစွဲတဲ့ဂမ်ဘီယာနိုင်ငံကကြိုဆိုလိုက်ပါတယ်။တရားရုံးဆုံးဖြတ်ချက်အပြီးဂမ်ဘီယာတရားရေးဝန်ကြီးအဘောဘာကာတန်ဘာဒူကအခုလိုတုံ့ပြန်ပြောကြားခဲ့တာပါ။
All 17 judges from the different parts of the world representing different cultures and values have all agreed that
ကဘာကြီးမှာလူမျိုးတုံးတပ်ဖြတ်မှုကိုလက်ခံခွင့်လွှတ်လို့မရဘူးရိုဟင်ဂျာတွေကိုအတိအမှတ်ပြုလူမျိုးစုအဖြစ်အကာအကွယ်ပေးရမယ်လို့တရားသူကြီး18ယောက်လုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တာကိုကြိုဆိုကြောင်းဂမ်ဘီယာတရားရေးဝန်ကြီးပြောကြားသွားတာပါဒါဟာနိုင်ငံတကာဥပဒေနိုင်ငံတကာတရားစီရင်ရေးရဲ့အောင်မြင်မှုဖြစ်ပြီးနောက်လှမ်းမဲ့ခြေလှမ်းတွေကပထမခြေလှမ်းဖြစ်တယ်လို့လည်းပြောပါတယ်လူမျိုးတုံးတက်ဖြတ်တယ်လို့ဆုံးဖြတ်တဲ့အဆင့်မဟုတ်သေးပဲကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အဆင့်သာဖြစ်တာမို့ရှေ့ဆက်လုပ်ရရရှိသေးတယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောကြားသွားပါတယ် EU ဥရောပသမဂ္ဂကလည်း ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်တမ်းတင်ထားတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုပေးပို့မဲ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအပြည့်အဝလိုက်နာဆောင်ရွက်ရမယ်။နိုင်ငံကဥပဒေအရလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ EU ကပြောပါတယ်။ဆွဆွဲထားတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICC မှာတရားလိုရှေ့နေတွေစုံစမ်းနေတဲ့ကိစ္စကိုလည်း EU ကအနီးကပ်စောင့်ကြည့်သွားမယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြပါရယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်၄ချက်ကို ICJ တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းကြိုဆိုလိုက်ပါရယ်။မြန်မာနိုင်ငံအပေါ်ကဘာတဝန်းစောင့်ကြည့်နေတယ်ဆိုတာကို ICJ တရားရုံးဆုံးဖြတ်ချက်ကရှင်းရှင်းပြသလိုက်တာဖြစ်ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကန့်သက်ထိန်းချုပ်ထားတဲ့လုပ်ရက်တွေကိုပြစ်ဒဏ်မခံရဘဲတရားလက်လွတ်ဆက်လုပ်နေလို့မရတော့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်တွေကို ICJ ကချမှတ်လိုက်တာဟာကမ္ဘာမှာအဖိနှိတ်ခံရဆုံးလူမျိုးတစ်ခုအပေါ်နောက်ထပ်ဆိုးဝါးတဲ့ဆောင်ရွက်ချက်တွေမလုပ်နိုင်အောင်တားဆီးလိုက်တဲ့တမိုင်းဝင်ခြေလှမ်းဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကလည်းတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအသေးချာလိုက်နာအောင်တက်ဆိုင်တဲ့နိုင်ငံတွေလူ့အခွင့်အရေးအဖွဲ့တွေကတွန်းအားပေးပါလို့လည်း HRW ရဲ့နိုင်ငံတကာတရားမျှတရေးဆိုင်ရာ12 Director Parin Pratsing ကထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ICJ တရားရုံးရဲ့ဆုံးဖြတ်ချက်ဟာတောင်ဆန်းစုကြည်နဲ့သူ့ရဲ့ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေအတွက်အကြီးအကျယ်ထိုးနှက်ချက်ဖြစ်တယ်လို့ဘာမာကမ်ပိန်း UK အမှုဆောင်ဒါရိုက်တာ Anna Roberts ကလည်းကြေညာချက်ထဲမှာတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုလိုက်နာအောင်တောင်ဆန်းစုကြည်နဲ့စစ်တပ်အပေါ်ဖိအားပေးတဲ့ဘက်ကိုဦးစားပေးလို့ရမယ်လို့လည်းဘာမာကမ်ပိန်း UK ဖွဲ့ရကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့တုံ့ပြန်မှုတစုံတရာအခုချိန်ထိမတိရသေးပါဘူးရှင
်။ ရွှေကြအရေးရရှိဖြစ်ရှင်းနိုင်မဲ့နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ကိုလိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲကတိုက်တွန်းပြောဆိုလိုက်ပါတယ
် I have been stressing setting up an international ad hoc tribunal
ကုလသမဂ္ဂပြည်ရင်ရဲ့လုံခြုံရေးကောင်စီကလိုက်နာဆောင်ရွက်ရမယ့်တာဝန်တွေကိုပြက်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းနဲ့ဒီအတွက်လည်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အာယုံဆိုင်ဆောင်ရွက်မယ်နိုင်ငံတကာအရေးပေါ်ခုံရုံးဖွဲ့ကိုသူ့အနေနဲ့အလီထားတိုက်တွန်းနေရတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တို့ကသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ဆဲရန်ရင်းဒီကပြောဆိုလိုက်ကြပါကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့ရွင်ကြအချက်တဲနဲ့ပတ်သက်လို့နိုင်ငံတကာရန်စွတရားရုံး ICC ကိုတာဝန်ပေးဖို့ပြက်ကွက်ခဲ့တဲ့အကြောင်းနဲ့အထူးသဖြင့်တရုတ်နဲ့ရုရှားနိုင်ငံတို့ကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့အပေါ်မှာလည်းဝေဖန်ပြောဆိုခဲ့တာပါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲဖြစ်တာဝန်တက်တန်းမကုံဆုံးခင်နောက်ဆုံးအနေနဲ့အင်းနီချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ခီးစဉ်ဆုံးသက်မှာပဲရွန်ဂျာရီကိုနိုင်ငံတကာကဖိအားပေးဖို့တိုက်တွန်းလိုက်ကြလည်းဖြစ်ပါတယ်ရွန်ဂျာဆိုတဲ့တုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆိုရတော့လူ့ခွင့်ရေးထူးခိုးဆဲရဲ့တင်ပြချက်တွေဟာပြန်လိုက်မှုရှိတယ်ဆိုပြီးပြည်ဝင်ဝင်ပေးဖို့ညှင်းဆန်ထားတာပါထူးခိုးဆဲကတော့မြန်မာဆိုရကဝင်ဝင်မပေးရမလဲနိုင်ငံတကာအတိုင်းဝန်းတွေသတင်းချက်လက်တွေကိုပြည့်ပြည့်စုံစုံနဲ့ပဲလိုက်မှုရှိပဲတင်ပြနိုင်အောင်တက်နိုင်တဲ့များဆက်လက်ကြိုးပမ်းတော့မှာဖြစ်တဲ့အကြောင်းခီးစဉ်မတန်ခင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505လို့ပါနေပါထုတ်လင်းပေးနေပါတယ
်ဖီယူအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လီကကကျန်းနာစစ်ဆေးရမှာတရားလိုဖြစ်တင်ပြကြမယ်ဒီမိုကရက်အလို့တော်ခိုးဆဲအနေနဲ့ဒီနေ့မှာတော့ဥပဒေကြောင်းအရာရောဖွဲ့စည်းပုံအခြေခံဥပဒေအရပါညှိနှိုင်းမှုတွေကိုအာရုံစိုက်ချမှာဖြစ်ပါတယ်။သမ္မတအနေနဲ့နိုင်ငံရေးအကျိုးမြတ်ရဖို့ပြည်ပနိုင်ငံတစ်ခုရဲ့အကူအညီရိုးကျိုးပန်းတာဟာအာဏာအလွတ်သုံးစားလုပ်တဲ့လူရဲ့ဖြစ်နေဒီမိုကရက်တွေဘက်ကဆွဆွဲထားကြတာပါ။အမှုနဲ့ပတ်သက်လို့ခဏဦးတင်ပြခဲ့ပြီးဒီနေ့မှာတော့အာဏာအလွတ်သုံးစားလုပ်ခဲ့ရတဲ့ကိုဥပဒေကြောင်းအရာတင်ပြသွားမှာဖြစ်တဲ့အကြောင်းလဲမနေ့ကစစ်ဆေးမှုတွေပြီးဒီမိုကရက်အလို့တော်မှအတန်ရှက်ကပြောဆိုထားပါတယ်။အလုတ္တထောင်လိုင်းကွန်ပျူတာရှစ်အပါဝင်တရားလိုဖြစ်ဆောင်နေကြတဲ့အလုတ္တအမတ်ကြီးကတော့အမှုနဲ့ပတ်သက်လို့မနေ့ကရှင်းနိုင်လောက်ကြအောင်ရှောက်လေးချက်ပြေးကြတာပါ သမနာရဲ့ဥပဒေကျိုးဆောင်တူးဖြစ်တဲ့ဂျေးစကူလောကတော့သမနာအပေါ်အရေးယူရေးလုံကျိုးပန်းနေတဲ့လုပ်ငန်းစဉ်ဟာအထိပ္ပယ်မဲ့ဆောင်ရွက်ချက်တွေဖြစ်နေမနေ့ရောကပဲပြောဆိုထားပါတယ်
အော်စစ်နာဇီအကျဉ်းစခန်းလွတ်မြောက်မှု85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုအစ္စရေးနိုင်ငံဂျေရုဆလင်မြို့မှာဒီနေ့ကျင်းပခဲ့တာမှာကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်တွင်းကဂျူးလူမျိုးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရမှုမှတ်တမ်းတင်ထားတဲ့ပြတိုက် Yet Version မှာအခမ်းအနားကျင်းပတာပါ။ဒီအခမ်းအနားကိုအမေရိကန်ဒုသမ္မတ Mike Pence, Germany သမ္မတ Frank Walter Steinmeier, ဂျင်းသစ်သမ္မတ Emmanuel Macron, Russia သမ္မတ Putin စတဲ့နိုင်ငံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့နာဇီအချင်းစခန်းတွေကနေလွတ်မြောက်လာခဲ့သူအနည်းငယ်ကိုသာဒီအခမ်းအနားဖိတ်ကြားတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။အခမ်းအနားမှာမိန့်ခွန်းပြောခွင့်မရတဲ့ပိုလန်သမ္မတလည်းဒီအခမ်းအနားကိုတက်ရောက်ခြင်းမရှိပါဘူး။ဒုတိယကမ္ဘာစစ်တုန်းကနာဇီတွေတပ်ဖြတ်မှုကြောင့်ဂျူးလူမျိုး6တန်းလောက်သေဆုံးခဲ့တဲ့အထက်မှာပိုလန်နိုင်ငံကအောက်စ်ဝစ်နာဇီအချင်းစခန်းမှာဂျူးလူမျိုးအများစုအပါအဝင်လူ 1.3 တန်းလောက်သေဆုံးခဲ့ပါတယ်။
ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လူကြီး18တန်းလောက်ရှိတဲ့မြို့သုံးမြို့မှာအသွားအလာတွေပြင်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးစတင်ပြန်ပေါ်ခဲ့တဲ့ဝူဟန်မြို့မှာတော့ရဲတပ်ဖွဲ့ဝင်တွေဆွတ်တူတပ်ဖွဲ့ဝင်တွေပြည်သူစစ်တီကရထားပူလာတွေမှာစောင့်ကြပ်နေသလိုအတားဆီးတွေနဲ့လည်းပိတ်ဆို့တားဆီးထားပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီးကူးစက်ခံရသူ900ကျော်ရှိနေတဲ့ကြောင်းအတည်ပြုခဲ့ပြီးနောက်မှာပဲဟာနာဘိုင်တွေကကူးစက်မှုတွေစတင်ခဲ့တဲ့ဝူဟန်မြို့မှာလင်းငွင်းတွေရထားပူလာတွေခီးဝေးသွားမဲ့ဘတ်စကာခီးစင်တွေအားလုံးကိုပိတ်လိုက်တာပါ။လူကြီး17တန်းလောက်ရှိတဲ့ဝူဟန်မြို့နီးအကျိုးမြို့မှာလည်းအလားတူပိတ်ခဲ့တယ်လို့ဟန်ကောင်မြို့မှာလည်းဖြော်ပြေးလုပ်ငန်းတွေအင်တာနက်ကဖေးတွေကိုပိတ်လိုက်ပါတယ်။ဘီဂျင်းမြို့မှာတော့တူရီရနှစ်တခုကာလကျင်းပမဲ့အခမ်းအနားကြီးတွေကိုအာဏာပိုင်တွေကဖျက်ဆီးလိုက်ပါတယ်။ယောဂပိုးပြန့်နှံ့မှုတွေကိုထိန်းချုပ်ဖို့အစီအစဉ်တချို့ကိုဖျက်ဆီးလိုက်ရတာဖြစ်တဲ့အကြောင်းလဲရင်ချင်းမှုနဲ့ခီးသွားပြူတို့ကကြီးညာလိုက်ကြပါ။ဝူဟန်မြို့ကစတင်လိုက်တဲ့ဗိုင်းရပ်စ်ပိုးကတရုတ်နိုင်ငံဘီဂျင်း၊ရှန်ဟိုင်း၊ကွမ်တောင်ပြည်နယ်တွေသာမကဂျပန်၊တောင်ကိုရီးယား၊ထိုင်း၊တိုင်ဝမ်နဲ့အမေရိကန်ပြည်အောင်စုတို့ကူးစက်သူတွေတွေ့ရှိကြတာဖြစ်ပါတယ်ဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့တွင်နေကူးစက်မှုရှိတဲ့တွင်မျိုးမကြားသေးပေမဲ့ကျူတင်ကာဝေးစီမံနေချမှတ်ထားတဲ့ကြောင်းကျန်းမာရေးအာဏာပိုင်ကပြောပါတယ်ဒီနေ့စောပိုင်းမှာလည်းဝူဟန်ကနေတိုက်ရိုက်ပြန်တန်းလာတဲ့လေရင်တစ်စင်းခီးတဲ့တချို့ကိုစစ်ဆေးခဲ့တယ်တဲ့ယောဂကူးစက်မှုမတွေ့ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာတောမီငိမ့်တက်နေတဲ့မြစ်တက်လေရင်တစ်စင်း Snowy Mountain စိတ်သားမှာပြတ်ကျခဲ့လို့လေရင်ပေါ်ပါတဲ့ American မိသားသမား၃ယောက်လုံးသေဆုံးသွားပါတယ်။ကူမမျိုးမှာလောင်ကျွမ်းနေတဲ့တောမီကိုဝေဟင်ကနေနှိမ့်တန်ရင် C130 Hercules အမျိုးအစားလေရင်ပြတ်ကျခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပါတယ်။သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မိသားစုတွေကိုအရင်အတည်ပေးဖို့လိုတာကြောင့်အများပြည်သူကိုအတည်မပေးသေးပဲ၃ယောက်လုံးအမေရိကန်တွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကြောင့်တိတ်ဆိတ်ထိခိုက်ရတယ်လို့ Australia ဆိုင်ရာ American တပ်အမတ်ကြီးကကြေညာချက်ထုတ်ပြန်ပါတယ်။တော်မီလောင်ကျွမ်းတဲ့ရာသီအဆုံးတက်ဖို့အဝေးကြီးလိုသေးတယ်ဆိုတာကိုလေရင်ပြတ်ကျမှုကဒီကနေ့ထပ်ပြီးသတိပေးလိုက်တာဖြစ်တယ်လို့ New South Wales ပြည်နယ်ဝန်ကြီးချုပ်ကပြောကြားပြီးပြည်နယ်တဝန်းဝန်ထမ်းချင်းအထိတ်မှန်နှစ်ဖက်အလံတဝက်လွှင့်ထူမယ်လို့ Twitter ပေါ်မှာရှင်းသားခဲ့ပါတယ
်ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နှာစင်ကြရပါမယ်မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလုပ်ရတွေဆက်ပြီးမဖြစ်အောင်တာစီရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာလိုက်ဂျားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်၄ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်မြန်မာနိုင်ငံအတွင်းကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ရဲ့အခြေအနေဟာတော်လေးစိုးရိမ်စရာရှိပြီးသူတို့ကိုအရေးတကြီးအကာအကွယ်ပေးဖို့လိုတယ်လို့ပါတရားရုံးကတုံ့တက်ခဲ့တာပါနိုင်ငံတကာတရားရုံးဆုံးဖြတ်ချက်နဲ့တုံ့တက်ချက်တွေကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်
မြန်မာနိုင်ငံတွင်ကြံနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းနဲ့ဒီအတွက်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်မဖြစ်ဆိုတာကိုတရားရုံးကနေပြီးတော့အဖြေထုတ်တဲ့အထိစောင့်နေစရာမလိုဘူးလို့ ICJ တရားရုံးကသုံးသပ်ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာဂျီနိုဆိုက်တားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားတာကိုလည်း ICJ တရားရုံးကပယ်ချပါတယ်။ခုံရုံးတဘာပတိအဖြစ်နဲ့ဆောင်ရွက်တဲ့ ICJ တရားသူကြီး Abdul Qassim Hamid Yusuf ကခုလိုဖတ်ကြားပါတယ်။
That the Rohingya in Myanmar remain extremely vulnerable. In this respect, the court notes.
မြန်မာနိုင်ငံတွင် Rohingya ရဲ့အခြေအနေဟာအနေအကျရောက်စရာအလွန်အမင်းစိုးရိမ်စရာမှရှိတယ်လို့တရားရုံးကသုံးသပ်ပါတယ်။ Rohingya Muslim တွေဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကအစဉ်ဆက်နေထိုင်ကြခဲ့ပေမဲ့လို့1982နိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံမဲ့ဖြစ်နေကြရတယ်လို့2015ရွေးကောက်ပွဲမှာလည်းမဲပေးခွင့်တွေရုပ်သိမ်းလိုက်တဲ့အတွက် ဒါဟာအလွန်မင်းစိုးရိမ်စရာရှိတယ်လို့2019ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချမှတ်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထဲမှာဖော်ပြထားတာကိုတရားရုံးအနေနဲ့မှတ်သားမိပါတယ်။နိုင်ငံတွင်းမှာကြံနေတဲ့ရိုဟင်ဂျာတွေဟာလူမျိုးတုံးတက်ဖြတ်တာခံရမဲ့အန္တရာယ်အောက်မှာရှိနေတယ်ဆိုတာကိုခိုင်ခိုင်မာမာတွေ့ရတယ်ဆိုပြီးကုလအချက်အလက်စုဆောင်ရေးမစ်ရှင်ကလူခွေရေးကောင်စီကိုတင်သွင်းခဲ့တဲ့အချက်ကိုလည်းတရားရုံးအနေနဲ့မှတ်သားထားပါတယ်
မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေပေါ်မှာထိထိရောက်အကောက်အွယ်ပြီးနေပါတယ်လို့အခိုင်အမာတင်ပြနိုင်ခဲ့တာမရှိဘူးလို့တရားရုံးကလည်းသုံးသပ်ပါတယ်နောက်ဆုံးမှာတော့တရားရုံးအနေနဲ့ကဂမ်ဘီယာနိုင်ငံကတည်သွင်းတဲ့ဂျာဖြတ်ရေးပေါ်စီမံမှု၃ချက်ကိုလက်ခံလို့ပဲဖြစ်ထွန်းတိုးတက်မှုတွေကိုတရားရုံးကမပြတ်ဆင်ခံဖို့ဆိုတဲ့အချက်ကိုပါထည့်သွင်းဆုံးဖြတ်လိုက်ပါတယ
် The Republic of the Union of Myanmar shall in relation to the members of the Rohingya group in its territory ensure that it is military as well as any irregular
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဖြစ်စေအမြဲတမ်းမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကဖြစ်စေအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးဦးကဖြစ်စေတိုက်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းလူမျိုးတုံးတက်ဖြတ်မှုကျူးလွန်တာတက်ဖြတ်ဖို့ကြံစည်ပူးပေါင်းတာတက်ဖြတ်မှုဖြစ်အောင်နှုံစော်တာကြိုးပမ်းတာမှန်သမျှကိုမဖြစ်အောင်အကာအကွယ်ပေးထိန်းချုပ်နိုင်ရပါမယ်
တရားဆုံးဖြတ်တဲ့ဂျာဖြတ်ရေးပေါ်စီမံချက်၄ချက်ကိုချုပ်ပြောမယ်ဆိုတော့နံပါတ်၁ကဒီလူမျိုးတုံးတက်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အပိုက်နှစ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေထပ်မဖြစ်အောင်မြန်မာနိုင်ငံအနေနဲ့အကာအကွယ်ပေးဖို့နောက်နံပါတ်၂ချက်ကမြန်မာစစ်တပ်ဖြစ်စီပြည်သူ့စစ်အဖွဲ့ဖြစ်စီအခြားအဖွဲ့စည်းတခုခုကဖြစ်စီဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါလူမျိုးတုံးတက်ဖြတ်မှုမြောက်တဲ့လူရက်တွေမကျူးလွန်နိုင်အောင်နောက်ကျူးလွန်အောင်လှုံ့ဆော်မှုတွေမဖြစ်အောင်မြန်မာနိုင်ငံအနေနဲ့ဒီအဖွဲ့စည်းတွေကိုထိချုပ်ကန့်ကြွယ်ရမယ်နောက်နံပါတ်3ကဖြစ်ပြီးခဲ့တဲ့ကျူးလွန်မှုတွေမှာကျန်တဲ့သက်တည်ထောက်ထားတွေကိုမပြည့်စည်အောင်လို့ထိန်းသိမ်းထားရမယ်မဖြတ်ပြရဘူး။နောက်ဆုံးနံပါတ်4ချက်ကတော့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်မှုရှိမရှိတရားရုံးကစစ်ဆေးနေစဉ်ကာလတော်တွင်းမှာပဲမြန်မာနိုင်ငံဘက်ကစောင့်မှုတိုးတက်မှုဖြစ်စဉ်ကိုလည်း၄လတခါပထမကြိမ်တရားရုံးကိုအစီရင်စာတင်ရမယ်။နောက်ပိုင်းမှာတော့6လတကြိမ်ပုံမှန်အစီရင်စာတင်သွားရမယ်လို့ဆိုပါရဲ။ဒါ့အပြင်တရားရုံးအနေနဲ့ဒီကြားထဲမှာနောက်ထပ်ရေးပေါ်စီမံမှုတွေဆုံးဖြတ်နိုင်တယ်လို့လည်းပါရှိပါရဲ။ဒီကနေ့အစီအကြုံတရားရုံးကကြားဖြတ်လိုက်တာလောက်ဆောင်ရမယ့်အချက်တွေချမှတ်တဲ့အချိန်မှာနိုင်ငံတော်တမင်ရုံးပြောင်စုဝင်ကြီးဦးကျော်တက်စီဦးဆောင်တဲ့မြန်မာကုစလေဖွဲ့ကတက်ရောက်ပါတယ်မြန်မာဆွေအနေနဲ့ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံသုံးနှုန်းတာမရှိပါဘူးတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာကုစလေဖွဲ့ရဲ့သဘောထားကို VUE ကမေးမြန်းပေမဲ့မြန်မာကုစလေဖွဲ့အနေနဲ့ဘာမှမှတ်ချက်ပေးစရာမရှိဘူးမပြောလို့ဘူးလို့ပဲ VUE ကိုတုံ့ပြန်ထားပါတယ်ခင်ဗ
ျကိုသားညုံပြောပြသွားတာပါရှင်အခုလို ICC တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာဆွေရဘက်ကလိုက်နာဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရားစွဲတဲ့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝါကာဦးတင်ကပြောလိုက်ပါတယ် ICC တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာဆွေရကလိုက်နာဆောင်ရွက်မယ်ဆိုရင်ရခိုင်ပြည်နယ်မှာငြိမ်းချမ်းမှုရပြီးအလုံးအတူရှင်တွဲနေထိုင်နိုင်မယ်လို့သူက VOA မြန်မာပိုင်းနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာတုံ့ပြန်ချက်နဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံရဲ့အကြံပေးဒေါက်တာဝါကာဦးရင်ကိုမဆုမြတ်မွန်ကမေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။ကျွန်တော်တို့ဘက်က6 measures 6ခုချက်ကျွန်တော်တို့တောင်းဆိုခဲ့ပါတယ်လေ။အဲတော့ကျွန်တော်တို့4ခုကတော့သူတို့ကဥစ္စာလုပ်ပါတယ် approve လုပ်ပါတယ် ruling က4ခုမှာအလိုလိုပါတယ်။တကူကကောင်းဆုံးကတော့ကျွန်တော်တင်တာဟုတ်လေကျွန်တော် reaction ကတော့ဗောလေ6ယောက်ကြားဒီမှာတရားသူကြီးပေါ့လေတရားစစ်ခုနှစ်ယောက်မှာဆုံးဖြတ်ချက်၄ချက်လေးကိုဂျတ်စစ်ခုနှစ်ယောက်အားလုံးကဗိုလ်လို့ပြီးတော့ unanimous သဘောတူပြီးတော့ပို့ပါလေအဲ့တော့မြန်မာနိုင်ငံဘက်ကဂျတ်လက်ဒီ provisional measure ကို support ထောက်ခံအဲ့ဒါကျွန်တော်တွေ့ပါလေအဲ့ဒါကောင်းဆုံးပေါ့လေ
ဆောဆောဒေါက်တာဦးတင်ပြောလို့ပါပဲဂမ်ဘီယာဘက်ကတင်တာကဆောင်ရွက်ချက်6ခုကိုတင်းတဲ့ထဲမှာ4ခုအခုဆုံးဖြတ်လိုက်တယ်ဆိုတော့အဲ့ဒီပုံမှာရောကျေနပ်မှုရှိလားအဲ့ဒါဖြေပေးပါရှင
့်ကျေနပ်မှုရှိပါတယ်အားရပါတယ်ဘာဖြစ်လို့ဆိုတော့အခုဒီ provisional measure ဆုံးဖြတ်ချက်ကအဲ့ဒါမြန်မာဆိုရဖက်ကလိုက်နာမယ်ဆိုရင်ပေါ့လေရခိုင်ပြည်မှာငြိမ်းချမ်းမှုပိုလာလာပါမယ်genocide နဲ့ပတ်သက်လို့အလုပ်လုပ်တာမြန်မာစစ်တပ်ကတမတော်ကရေတွေကတခြားအစိုးရလက်နက်ကင်တွေကအလုပ်တာကျွန်တော်တို့ stop လုပ်လို့ရပါမလဲအဲ့တော့ဒါက very significant ဒီ ruling ကိုမြန်မာနိုင်ငံကလိုက်နာမယ်ဆိုရင်ရခိုင်ပြည်မှာကျွန်တော်ငြိမ်းချမ်းရေးတွေလာပါမယ်အားလုံးလူအားလုံးအတူတူနေနိုင်ပါမယ်ပြီးတော့ genocide ပတ်လူမျိုးသားတာတို့လူမျိုးပြုတာတို့လူမျိုးသားတာတို့အမတင်းကျင်းတာတို့ပြီးတော့အလေးမြေကိုသိမ့်တာတို့ရိုဟင်ဂျာရဲ့ယွာတွေကိုဖျက်ဆီးတာမျိုးတွေကပြီးတော့တခြားအစားအသောက်မရအောင်လုပ်တာတို့ပါတော့ပျောက်သွားပါမယ်လေ ਅਕਾਉਂਟ ਚੁਣੌਤੀ ਦਾ ਹਰ ਬੋਲੇ ਰੋਹਿੰਜਾ ਜਾਂ ਨਾਮ ਪਿਓਰਾ ਕੋਟ ਗਾ ਨਪਾਤੇ ਲੋ ਚੁਣੌਤੀ ਹੁੰਦਾ ਵਾਲੇ ਅਕਾ ਕੋਈ ਪੇਪੋ ਐਰਾ ਲੈ ਇਹਦੀ ਮਾਂ ਰੂਲਿੰਗ ਮਾਂ ਪਾਰੋ ਐਰਾ ਅਕਾਊਂਟ ਐਰਾ ਲੈ ਕਾਉਂਟਰ ਤੇ ਟੀਮ ਬਾ ਚੁਣੌ ਐਰਾ ਨਪਾਤੇ ਲੋ ਤੇ ਹੁੰਦਾ ਵਾਲੇ
နောက်တစ်ခုဟိုသေးထားအမေးချင်တာဒီနံပါတ်၄အချက်ထဲမှာပါတဲ့လေးလတိုင်းမှာတိုးတက်မှုဖြစ်စဉ်ကိုအစဉ်ခံစားရအစဉ်ခံစားတင်ရမယ်ပေါ့လေနောက်နောက်ပိုင်းကျရင်တော့၆လတကြိမ်တင်ရမယ်ဆိုတာသူတို့ဆုံးဖြတ်ချက်ထဲမှာပါတယ်အဲ့ဒါ for how long ဘယ်လောက်အကြာအထိဒီအစဉ်ခံစားတွေကတင်ရမှာပါလဲရှင
်အဲ့ဒါတော့မပြောပါဘူးသူတို့က every 6 months 6လတိုင်းကြောက်ပါတယ်အဲ့တော့အချိန်လောက်တစ်နှစ်နဲ့နှစ်သုံးနှစ်ငါးနှစ်အဲ့ဒါတော့မပြောပါဘူးသူရဲ့အဲ့ဒါနောက်မှဆုံးဖြတ်မှတင်ပါလေ
ဒီအခုတရားရုံး ICJ တရားရုံးမှာဆုံးဖြတ်လိုက်တဲ့ဟာတွေကဟို binding ဆုံးဖြတ်ချက်ဆိုတော့မြန်မာအစိုးရကတော့လိုက်နာရမှာပေါ့လေဥပဒေအရဆိုရင်ဒါပေမဲ့တကယ်ပဲလိုက်နာဆောင်ရွက်မှုရှိလာဖို့အတွက်ကိုရောဘယ်လိုမျိုးဆောင်ရွက်မှုတွေဆက်လုပ်သွားဖို့စီစဉ်ထားပါလဲရှင
်အဲ့ဒါကတော့မြန်မာစွဲပေါင်းမှုတည်ပါလေ ICJ ကတော့မပြောဘူးဘယ်လိုလုပ်ရမလဲဆိုတာမြန်မာအစိုးရကကပ international community မှာရှိတဲ့နိုင်ငံတခုဆိုတော့အဲ့ဒီနိုင်ငံကကျွန်တော်ဆက်ကန်ဗက်ရှမလမ်းမထူထားပြီလမ်းမထူပြီအခုအဲ့ဒီဥပဒေကိုမလိုက်နိုင်ဘူးဆိုရင်အဲ့ဒါမှမြန်မာနိုင်ငံကိုကပကဘလို့ကြည့်ပါမလဲဘလို့ထိပါမလဲအဲဘလူးမိုက်လို့ဖြစ်သွားပါမလဲအဲဟိုမှာ treaty convention ကို signatory ဖြစ်ပြီးတော့အဲ convention ရဲ့ဥပဒေကိုမလိုက်နိုင်ဘူးဆိုရင်မမပြေကိုမပိုင်ရတော့အများကြီးပြဿနာတက်ပါမယ်အခုပမာပြေပြဿနာတက်တာပိုပြီးပြဿနာတက်ပါမယ်အဲ့တော့ပမာပြေကနိုင်ငံ United Nation ရဲ့ member နိုင်ငံတကွအနေနဲ့တကပါလုံးကလေးစားအောင်မြန်မာနိုင်ငံကဥပဒေအရလုပ်တင်ပါလေအဲ့ကျွန်တော်တို့ထင်တာကတော့မြန်မာဆိုရတော့စူရအစိုးရကလုပ်မယ်လို့ထင်ပါလေ
ကမ္ဘာနိုင်ငံအတွက်အကြံပေးဖြစ်သူဒေါက်တာဝါကာဦးတင်ကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။အခုလိုမြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလုပ်ရက်တွေဆက်ပြီးတော့မဖြစ်အောင်တာစီရေးကမ္ဘာနိုင်ငံဘက်ကရှောက်ထားတဲ့အရာဂျားဖြတ်လိုက်နာဆောင်ရွက်ရမယ်အချက်၄ချက်ကို ICJ ပြည်ပဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးလိလာသူတွေလွတ်တော်ကိုယ်စားလှယ်တွေရဲ့တုံ့ပြန်ချက်တွေရှိပါတယ်။ဒီတုံ့ပြန်ချက်တွေကိုစုစည်းပြီးတော့ဘူရီသတင်းတောက်မိခါကတင်ပြပေးပါမယ်ရှင်
ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့ပြည်တွင်းလူ့အခွင့်အရေးသမားတွေဘက်ကတော့ထောက်ခံကြိုဆိုခဲ့ကြပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမာချင်းမြန်မာကဦးအောင်မျိုးမင်းကတော့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့လေးစားလိုက်တာကလူ့အခွင့်အရေးကိုတည်ထက်ဖို့လေးစားဖို့သူကတိုက်တွန်းပြောဆိုလိုက်ပါတယ
်လူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ပြီးတော့မကျူးလွန်မှုရယ်လူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့တားဆီးပေးဖို့ရယ်နောက်တစ်ခါလူ့အခွင့်အရေးချက်တွေကိုမဖျောက်ပြစ်ဖို့ဆိုတာဖြစ်ပါတယ်အဲ့တော့ဒါကကျူးလွန်တယ်လို့ဆွတ်ဆွတ်ခံပြီးရယ်လက်နက်ကင်တပ်ဖွဲ့တွေကိုလည်းတာဝန်ပေးသလိုဒီဟာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုလှုပ်ဆောင်ပေးဖို့အတွက်ကိုယ်တိုင်မကျူးလွန်မိမယ်အချက်အလက်တွေမှာပေါက်ဖြစ်ဖို့အစိုးရကိုပြောထားတာဖြစ်ပါတယ်တကယ်လို့ဒါတွေလှုပ်ဆောင်မှုမရှိဘူးဆိုလို့ရှိရင်တော့ဂျီနိုဆိုက်တွေကိုကျွန်တော်ပယ်ဖျက်လိုရဟာမျိုးဂျီနိုဆိုက်နဲ့ပတ်သက်တော့ကွယ်ဟွက်လိုတဲ့အကြောင်းအရာမျိုးပူးပေါင်းဆောင်မှုမရှိဘူးဆိုတဲ့အကြောင်းအရာတက်ရောက်မှုအပိုင်းကိုပို့ပြီးတော့ကြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်ဗျ
ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်တာကိုလက်ခံကြိုဆိုသူနောက်တစ်ဦးကတော့လူ့အခွင့်အရေးလှုပ်ရှားသူမောင်ဆောင်ခါပါသူ့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံလူ့အခွင့်အရေးရေချိန်မြင့်လာမယ်လို့သူကမျှော်လင့်နေပါတယ်
လက်ရှိရွှေကြိုင်နဲ့ပတ်သက်ပြီးတော့ထိခိုက်ညစ်နာတဲ့ဟာတွေလူခွင့်ချိုးပေါက်တဲ့ဟာတွေဒီဆိုင်နဲ့ပတ်သက်ပြီးခံစားခဲ့ရတဲ့ဟာတွေကအတော်အတင့်ပေါ့နော် prevent ဖြစ်သွားနိုင်လိမ့်မယ်လို့ထင်တယ်နောက်ထပ်လည်းထပ်ပြီးတော့မကျူးလွန်တော့အောင်ကာကွယ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစောကတော့ဒီဆုံးချက်ချက်အပြီးမှာအခြားသောအရေးယူတာတွေရှိလာခဲ့မှာကိုစိုးရိမ်တယ်လို့ဆိုလိုက်ပါတယ
်ဒါပေမဲ့ဒီပြဿနာရဲ့နောက်ဆက်တွဲပြဿနာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပုံရိပ်နော်နောက်တော့ကစီးပွားရေးပိတ်ဆို့မှုတွေပေါ့နော်ဟိုအရင်တော့ကဟိုဟိုတမတော်ဆိုရလက်ထက်စစ်ဆိုရလက်ထက်တော့ကထက်ပိုကြီးထန်လာလိမ့်မယ်နော်ဟိုငဘူကပါလဲကျွန်တော်တို့ရဲ့ဒီမိုကရေစီ transition ဟာဒီချော့ချော့မှုတွေတော့နော်ဟိုပြည်ရင်းရဲ့ပြဿနာလူမှုစီးပွားဖွံ့ဖြိုးရေးပြဿနာရောရင်းနှီးမြှုပ်နှံပြဿနာတွေစရှိပြီးမြို့နော်တိုင်းရင်းသားပြဿနာတွေဒီဆုံးဖြတ်ချက်တကဆုံးဖြတ်ချက်သက်မဟုတ်ပဲနဲ့တခြားဟိုဇက်တိုက်ပေါ့လေအပြရည်လာမယ်ဆိုရင်တော့ မတန်ကြီးမားတဲ့စိတ်ကောင်းကြီးတစ်ခုဖြစ်မယ်လို့ထင်တယ်
။ကိုဖီအာနဲ့ရခိုင်ကော်မရှင်အဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ဦးအေးလွင်ကတော့လူခွင့်ရေးရေချင်တိုးလာမယ်လို့ထင်ရပေမဲ့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေအပေါ်သူ့အနေနဲ့တိတ်အားရပုံမပေါ်ပါဘူး
။ဒီ fact finding mission ကိုခွင်ခွင်ပေးရမယ်လို့လွလလလောက်ရမယ်ပူအောင်ဆောင်ရရမယ်ဆိုတဲ့အချက်တည်းတော့အဲ့ဆုံးဖြတ်ချက်တွေမှာမတွေးမိဘူး။ဂျန်တဲ့ဟာတွေကတော့ငကိုတဲကမြန်မာအစိုးရကလည်းချီလိုလဲလို့ဖြစ်တယ်ဆိုတာရှိတယ်ဆိုတဲ့အကြောင်းလေးတို့ပြောပြပြီလေလူမျိုးတုံးတက်ဖြတ်စေတဲ့လောက်ဆောင်ချက်မျိုးကိုမဖြစ်အောင်သူတို့တားဆီးနေကြခွင့်ပဲလုံးလဲမလုပ်ပါဘူးဆိုတာတွေပြောဆိုထားတဲ့အတွက်သိတော့ပြဿနာရှိမှမဖြစ်ဘူ
းဒီနေ့ ICJ တရားရုံးကဂျားဖြတ်လိုက်နာလောက်ဆောင်ရမယ်အချက်တွေချမှတ်တဲ့အချိန်မှာနိုင်ငံတော်အတိုင်းအမြန်ရုံးပြည်တော်စုဝင်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဥပဒေအကျိုးဆောင်တွေတက်ရောက်ခဲ့ပါတယ်ရှင်
မိခပြပြသွားတာဖြစ်ပါလေရှင်ဒီကနေ့ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးကဆုံးဖြတ်ချက်မချခင်လေးမှာပဲတက်မတော်ဘက်ကသတင်းစာရှင်းလင်းပွဲတစ်ခုနေပြည်တော်မှာလုပ်ခဲ့ပါတယ် ICJ စီရင်ချက်အတွက်တက်မတော်ဘက်ကစိုးရိမ်မှုမရှိတဲ့အကြောင်းပြောခဲ့သလိုမကြသေးခင်ကထုတ်ပြန်ခဲ့တဲ့ ICOE ရဲ့အပိသက်အစီရင်ခံစာကအချက်တွေနဲ့ပတ်သက်လို့လိုအပ်တာတွေကိုစုံစမ်းအရေးယူသွားမှာဖြစ်တဲ့အကြောင်းကိုလည်းပြောသွားပါတယ်အပြည့်အစုံကိုတော့VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကထုတ်လုပ်တင်ပြပေးထားပါရရှင
်။ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်ဟာမမှန်ကန်ကြောင်းနဲ့လူခွင့်ရချိုးပေါမှုရရှိရလို့စွပ်စွဲထားရတဲ့အပေါ်မှာလည်းစစ်ဘက်ဆိုင်ရာတရားစီရင်ရေးကပဲစုံရမ်းစစ်ဆေးသွားမယ်လို့ဒုတိယစစ်ဥပဒေချုပ်ဗိုလ်ချုပ်တောင်းနိုင်ကဒီကနေ့နေပြည်တော်စစ်သမိုင်းပြတိုင်းမှာလုပ်တဲ့မီဒီယာတွေ့ဆုံပွဲမှာပြောလိုက်ပါတယ်။
သူတို့စွပ်စွဲတာကိုကျွန်တော်တို့ကလုပ်မှာမဟုတ်တာ။ဟုတ်ပါဘူး။ကျွန်တော်လည်းကျွန်တော်တို့ရှိမှရှိဒုတိယလုပ်တဲ့တာကိုကျွန်တော်စစ်ဘက်တရားစီမူပေါင်းရရစောင်းနေတာဖြစ်ပါ ICJ ဖြစ်ဖြစ် ICJ ပဲဖြစ်ဖြစ်သူတို့လည်းသူတို့လို့ဆရာရှိအောင်လုပ်တယ်ကျွန်တော်တို့လည်းကျွန်တော်တို့စစ်ဘက်တရားစီဘူပေါင်းတွေလုပ်သိလုပ်တဲ့အတိုင်းကျွန်တော်တို့တော့မှဖြစ်ပါ
2016ကရခိုင်နယ်ကြားသောရေကင်းတွေကိုအာစာတိုက်ခိုက်မှုနောက်ပိုင်းတပ်မတော်ရဲ့နေမီရှင်းလင်းမှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲပြဿနာတွေကိုစုံလမ်းတဲ့တပ်မတော်ရုံရဲ့လွတ်လပ်သောစုံလမ်းစစ်ဆေးရေးကော်မရှင် ICOE ကအပြည့်အစုံခံစာကိုဇန်နဝါရီ27မှာထုတ်ပြန်ခဲ့ပါတယ်ဒီအစဉ်ခံစားတဲ့ကတပ်မတော်နဲ့ပတ်သက်တဲ့အကြံပြုချက်တွေကိုစစ်ဥပဒေချုပ်ရုံးကအသေးစိတ်လေ့လာသွားမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ရပါဒါအပြင်အပြစ်ကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးပြီးကျူးလွန်ကြောင်းတွေ့ရှိခဲ့ရင်စစ်ခုံရုံးမှာစစ်ဆေးအရေးယူမှာဖြစ်ကြောင်းလည်းစစ်ဥပဒေချုပ်ဗိုလ်ချုပ်တောင်းနိုင်ကပြောပါတယ
်ဗိုလ်ချုပ်ပြည့်စုံဦးဆောင်တဲ့တို့တို့စုံစမ်းစီခုံအဖွဲ့ဆိုတာစုံစမ်းစီခုံဆိုတာရှိတယ်ဘယ်တော့အခုဆိုလို့ရှိလို့ရှိရင်ဒီအစီအကံစာ ICB အစီအကံထုတ်လာတယ်ဆိုရတဲ့ပုံမှာလည်းကျွန်တော်တို့ဒီကျွန်တော်တို့အခုဂူတာပြည်မှာလုပ်ခဲ့တဲ့စွမ်းစီခုံရုံးမှာပါနေဘူးကျွန်မတို့ကျုပ်ဆောင်တဲ့စွမ်းစီခုံရုံးပဲဖြစ်ဖြစ်တရားခုံပဲဖြစ်ဖြစ်ဒါလေးနဲ့ဆက်ပြီးတော့မှဆောင်ရွက်တော့မှာဖြစ်ပါတယ
်အခုလိုတပ်မတော်ကစွမ်းစစ်ဆေးရေးခုံရုံးနဲ့တရားစီရင်မှုအပေါ်မှာဝေဖန်တာတွေရှိနေတာပါမြန်မာနိုင်ငံမှာနိုင်ငံတကာစစ်ဥပဒေစံနှုန်းတိုင်းပြဋ္ဌာန်းခဲ့တဲ့1959တပ်မတော်ဥပဒေနီးဥပဒေတွေကပုံမှန်တချို့ကို1989နဲ့2010မှာပြင်ဆင်ခဲ့တာဖြစ်ပြီးဒီလိုပြင်ဆင်မှုရဲ့အကြောင်းဥပဒေအကြောင်းအရတကယ်တမ်းထင်ကြောင်းနိုင်မှုမရှိတော့ဘူးလို့မြင်သူကတော့တရားလွှတ်တော်ရှိနေဦးသိမ်းသာဦးဖြစ်ပါတယ်
။အရေးကြီးတဲ့ပုံမှန်လေးပြင်ပြလိုက်တယ်။ဥပမာလေးကတော့ဒီစိတ်ချရတဲ့ခုစစ်တရားရုံးနဲ့ဘယ်လိုပဲဆုံးဖြတ်တင်ခဲ့ပါစေအဲ့ဒီမိမရှိနေတဲ့ရာဇဝတ်တရားရုံးကလေးကရက် justice ဖြစ်သွားပေါ့နော်။ရုံးကတရားရုံးကနေပြီးတော့သမရရဲ့ကွန်ပျူတာရှာရှိပြီးတော့ပြီးချဆက်စစ်ဆေးမှုရှိတယ်။အခုအရမ်းရှိတော့ဥရီယာအင်ဂျောင်းမန်ရှိတော့
အာစာအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်ရဲကင်းတွေကို2016အောက်တိုဘာလမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်မတော်ဘက်ကနေမီရှင်းလင်းတာကို2019ဩဂုတ်လမှာလုပ်ခဲ့ပါတယ်။အဲဒီကနေလူမျိုးတုံးသတ်ဖြတ်တာကြီးရှိခဲ့ဆိုတဲ့စွပ်စွဲချက်ကြီးစတင်ခဲ့တာပါ
ကိုစောထက်ပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်။တယ်လီဖုန်းနံပါတ်ကတော့1-239-382-9554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးသွားဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့စိတ်ပိုင်းရုပ်ပိုင်းတန်ဆွမ်းကျန်းမာဖို့အတွက်လူတစ်ယောက်ဟာတစ်နေ့ကိုဘယ်နှစ်နာရီအိပ်သက်မှာလဲဆိုတာ
ငယ်လေးတွေဆိုရင်အနည်းဆုံး7နာရီ9နာရီလောက်လို့အိပ်ဖို့လိုအပ်တယ်။အေးရေးကိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြပြဝဝနဲ့အိပ်လိုက်မ
ှစိတ်ချမ်းသာရေးအထူးကုဒေါက်တာညံဝင်းကျော်နဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါလေရှင်။အခုရင်ဆုံးတော့ဥအောင်ခေရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြားရမှာပါ။လက်ရှိအစိုးရရဲ့တပြည်လုံးလျှက်စစ်တပ်အားရဖို့စီမံကိန်းမှာကြောက်မီသွေးသုံးလျှက်စစ်တပ်အားစက်ရုံတွေတည်ဆောက်ဖို့လဲပါဝင်ပါတယ်။မြမပြည်အတွက်ကြောက်မီသွေးဟာတပ်အားပေးစက်ရုံနဲ့မတင်တော်တဲ့အတွက်နိုင်ငံခြားကကြောက်မီသွေးတင်သွင်းဖို့လိုအပ်နေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
လာမည့်ဆယ်နှစ်အတွင်းတပြည်လုံးမှာလျှက်စစ်တပ်အားရရှိနိုင်မှုအတွက်ကြောင်မီးတွေသုံးတပ်အားပေးဆက်ရုံတွေကိုတည်ဆောက်ရလိမ့်မယ်လို့လက်ရှိအစိုးရကဆိုပါတယ်။လိုအပ်တဲ့လျှက်စစ်စွမ်းအားရဲ့33ရာခိုင်နှုန်းကိုကြောင်မီးတွေသုံးတပ်အားပေးဆက်ရုံတွေကထုတ်လုပ်မှသာတပြည်လုံးလျှက်စစ်မီးရမယ်သဘောဖြစ်ပါတယ်။လက်ရှိစွမ်းအင်မှာရာလျှက်စစ်က38ရာခိုင်နှုန်း၊ဓာတ်ငွေသုံးလျှက်စစ်က20ရာခိုင်နှုန်းကျန်တဲ့ကိုရခိုင်နှုန်းကလေယောင်ကြီးနဲ့အခြားစွမ်းအင်ဖြစ်ပါတယ်။စွမ်းအင်သုံးမှုရဲ့တိရခိုင်နှုန်းကသာကြောင်မီးတွေးဖြစ်ပြီး2030မှာကြောင်မီးတွေးပောင်ဝင်တဲ့ကန္တာဟာ33ရခိုင်နှုန်းအထိတိုးပွားလာပွေရှိပါသေး။အရင်ကတော့ကြောင်မီးတွေးကိုဘီလတ်မြေစက်နဲ့တာမဏိဆက်ယုံတွေမှာလောက်ပဲအသုံးပြုတဲ့အတွက်ကျန်းမာရေးအန္တရာယ်ပေးနိုင်တယ်ဆိုတာကိုသတိမထားမိကြပါဘူး။လုံးရတဲ့မေလ28ရက်နေ့ထုတ်မြန်မာနောက်စာဆောင်ပါကျိုးတီဟာချိုရဲ့လိလာကျဲအရာရန်ကုန်ပဝင်းကျင်ကစက်ယုံပေါင်း3000ကျော်မှာ10ရာခိုင်နှုန်းဟာဘွိုင်လာ3စက်ယုံတွေဖြစ်ကြောင်းသိရပါတယ်ဒီစက်ယုံတွေဟာဈေးသက်သာတဲ့တင်းရပကွန်နဲ့ကြောင်မီးတွေးကိုလောင်စာအဖြစ်သုံးကြပါတယ
်စက်မှုဇုံရဲ့လေဒုအခြေအနေကိုမြို့တော်စီမံတရားရေးကော်မတီကစစ်ဆေးတဲ့အခါမှာလေဒုထဲမှာကန်တန်နဲ့နိုက်ထရိုဂျင်အောက်ဆိုက်ပါဝင်မှုမြင့်မားနေပြီးအမှုအမွှားပါဝင်မှုဟာစံချိန်စံညွှန်းကိုကျော်လွန်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လိုင်းတရားမှာတော့ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးပြာကိုလမ်းခင်းတဲ့နေရာမှာတုံးပြီးအုပ်ဖုတ်သူတွေကလည်းတုံးကြပါတယ်။ကြောင်မီးသွေးဟာကျန်းမာရေးကိုတဖြည်းဖြည်းအန္တရာယ်ပေးတာကိုမသိကြတာထင်ရှားပါတယ်။ဖအံမျိုးနယ်ကစစ်တပ်ပိုင်းမြမစီဝါရေးကော်ပိုရေးရှင်းနဲ့မြန်ကလေးပြည်လက်မြေဆက်ယုံအနီးတစ်ဝိုက်ကကြေးရွာအချို့မှာရေတွင်းရေကန်တွေအမဲရောင်တန်းလာတဲ့အတွက်ဆက်ယုံကစွန့်ပစ်တဲ့ကြောင်မီးသွေးရေကိုတန်တရာဖြစ်နေကြကြောင်းအောက်တိုဘာ13ရက်နေ့ DVB သတင်းမှာဖော်ပြပါတယ
်ကြောင်မီးသွေး၄မျိုးရှိပါတယ်တက်နုအပျော်စား2မျိုးတက်ရင်အမားစား2မျိုးဖြစ်ပါတယ်မြမပြည်ကကြောင်မီးသွေးဟာအပျော်သားလင့်နိုင်တဲ့ Sub-bituminous အမျိုးအစားပါအပျော်ဆုံးလေးနိုင်ကြောင်မီးသွေးဟာဘူမိတက်တန်အမှုဆုံးဖြစ်လို့တာရှာရီကိုလို့ခေါ်ပါတယ်။သူ့တဲ့တက်တန်ရင်းနဲ့ဆပ်ဘီတူမီနက်ကိုတော့ဂျူရာစစ်ကိုလို့ခေါ်ပါတယ်။ဒီချက်ဆက်ရုံမှာတက်တန်လူအပျော်စားလေးနိုင်ကိုသုံးပါတယ်။ကြောင်မီးသွေးအမားစားဘီတူမီနက်ကဘီဂိုအထွက်နည်းပြီးအမားဆုံးအန်ထရာဆိုက်ကတော့ဘီဂိုလုံးဝမထွက်ပါဘူး။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပျောက်ဝင်းကြီးကိုအများဆုံးညဉ့်ညမ်းစီတာမို့အလွန်ခရုဆိုင်ဖို့လိုပါတယ်
မြမပြည်မှာကြောင်မီးသွေးရှိတဲ့နေရာ900နီးပါးရှိပါတယ် အဲ့ဒီအထက်မှာကလေးဝါနဲ့လာရှိုးခရိုင်အတွက်ကြောင်မီသွေးကိုလျှက်စစ်တာအားထုတ်လို့ရမှာ၃နိုင်လိမ့်မယ်လို့ဂျိုက်ကဂျပန်အေဂျင်စီရဲ့2020ခန်းစာမှာဖော်ပြထားပါတယ်။နိုင်ငံခြားကတင်သွင်းတဲ့ကြောင်မီသွေးအမှားစားနဲ့ရောနှော့ပြီးဓာတ်အားစက်ရုံမှာသုံးဖို့အကြံပေးထားပါတယ်။မြန်မာပြည်အတွက်ကြောင်မီသွေးအပြော့စားဟာလျှက်စစ်တာအားထုတ်လို့ရမှာသုံးဖို့မတင်တော်ဘူးလို့ဆိုပါတယ်။မြန်မာကြောင်မီ ာထုတ်လုပ်မှုမှာသုံးရင်ပတ်ဝန်းကျင်တစ်ခုလုံးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်။2005ခုနှစ်မှာပြီးစီးတဲ့တည်ကျက်ဆက်ယုံကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုကို့လူငယ်အဖွဲ့က2011ခုနှစ်မှာအစည်းအဝေးခန်းစာထုတ်ပြန်မှုပါတယ်။ဒီလိုကြောင်ပြီးသွေးသုံးဆက်ယုံမှာအငြိအကျေးတန့်စင်အောင်လုပ်တဲ့ဇေယိတ်အလွန်ကြီးမားပါတယ်။
ဒီကြက်ဓာတ်ဆိုင်ရုံကိုရပ်ဆိုင်မှုဒေတာကန်နဲ့အရတားအသင်းဖွဲ့တွေကအခုတည်းကတောင်းဆိုနေကြတုံးဖြစ်ပါတယ်။ကျောင်းမင်းသွေးသုံးဆိုင်ရုံကထွက်တဲ့မီးခိုးနဲ့အမုံဟာလေရည်သူ့ကိုညဉ့်ညမ်းစေတာမို့လူစုကျမ်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားကျောင်းမင်းသွေးဘုံတွေအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ကျိုးဟာလည်းအတော်ဒုက္ခပေးပါတယ်။ကျောင်းမင်းသွေးဆိုင်ရုံကထွက်လာတဲ့မီးခိုးမှပါလာတဲ့အစိတ်ဓာတ်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။တိုင်းနိုင်ငံမြောက်ပိုင်းကအပျော်စားကြောင်မီးသွေးသုံးဘဲမော်ရစစ်တားဆက်ယုံကတုံ့လွန်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်ပြီးလို့ယောဂါခံစားရသူပေါင်းထောင်တောင်းချီနေပြီဖြစ်ကြောင်းသိရပါတယ်။2030မှာတပြည်လုံးရစစ်မီးသုံးနိုင်မှုအတွက်ကြောင်မီးသွေးသုံးရစစ်တားပေးဆက်ယုံ10ယုံလောက်တည်ဆောက်ဖို့လက်ရှိအစိုးရကစီမံနေပါတယ်။ကြောင်မီးသွေးကိုပြည်သူကန့်ွက်လို့နိုင်ငံနစ်နာတာမျိုးမဖြစ်သင့်ဘူးလို့စတော့ကွန်ပတီဥက္ကဋ္ဌဦးဝင်းသိန်းစောက2018ဒီဇင်ဘာလကပြည်သူ့လွှတ်တော်မှာပြောကြားတော်ပါတယ်။ဒါပေမဲ့ပြည်သူ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်မပေးနိုင်ဖို့ကလည်းအလွန်အရေးကြီးပါလေခင်ဗျာ
။ဥဟောင်းခေရမြန်မာရေးတုံ့တက်ချက်ကိုမနက်ဖြန်တောက်ကြနေ့မနက်ခင်မှာနောက်တစ်ချိန်နာဆင်နိုင်ပါလိမ့်ရှင်။အခုလာမယ့်စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပါရစေ။
တော်ရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကကြားပြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါပြီ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားဒွိုင်ဂျာရီအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလိုလို့ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့ကြားမရေးစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အိတ်ဆက်ချင်းရဲ့အကျိုးရလဒ်တွေအကြောင်းကိုပြောပြပေးသွားမှာပါရှင်။စေတုတေသနာလေ့လာတွေ့ရှိချက်တွေအရအေးရောအောင်အိတ်ဖို့ပို့ပို့ပြီးတော့အရေးကြီးလာနေတယ်ဆိုတာကိုတွေ့လာကြရပါတယ်။အေးရောဝါအိတ်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်လဲ။လူတယောက်ချင်းစီရဲ့ကြားမရေးအတွက်အေးရောဝါကိုဘလောက်အရေးပါတယ်လဲ။တနေ့မှာအချိန်ဘလောက်အိတ်တင်တယ်လဲဆိုတာတွေကိုစိတ်ကြားမရေးအထူးကဆရာဝန်ကြီးပမောက်ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့စိတ်ကျန်းမာရေးဖြစ်မှုဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိတ်ဆက်ခြင်းနဲ့ပတ်သက်လို့အရင်တုန်းကတော့မအိတ်မနေအသက်ရှည်လို့ဆိုရွေးရှိခဲ့ပူတာပါဆရာနော်ဒါပေမဲ့အခုတော့ဒီအိတ်ဆက်ခြင်းကနောက်ပိုင်းမှာကိုပိုပိုပြီးတော့လိုအပ်လာတာကိုတွေ့ရှိလာတဲ့အခါကျတော့ဆရာကြီးပုံမှန်အိတ်ဆက်ခြင်းရဲ့သဘောလေးကိုစပြီးတော့ရှင်းပြပြပါလား
အိတ်လိုက်မှလည်းလူတစ်ယောက်ကလမ်းသွားပြီးတော့ကျတော့တနည်းသာလှုပ်ဆောင်ကြကိစ္စတွေကိုတော်တော်လေးလေးဆက်ချက်လက်လက်နဲ့တက်တက်ကြွကြွနဲ့အကောင်းဆုံးလှုပ်ဆောင်နိုင်မှာဖြစ်ပါရဲ့ဒါကြောင့်မအိတ်မနေအသက်ကြီးဆိုပေမဲ့လို့အဲအိတ်ဆက်ဖို့ကလို့ကိုလိုအပ်ပါတယ်ခင်ဗျအဲကျွန်တော်တို့အိတ်တာကောင်းမှသူ့ရဲ့ခံစားချက်တွေလှုပ်ဆောင်ချက်တွေအားလုံးတနည်းသာအတွက်
ကျွန်တော်တို့အချင်းချင်းပြီးနဲ့အကောင်းဆုံးလုပ်နိုင်ပြီးတော့ဘဝအကြီးသေးကြီးဝမှုရမှာဖြစ်ပါတယ်အဲ့တော့အကြရကမှာတကယ်အကြီးသေးကြီးပြီးနဲ့တကြီးဝဝနဲ့တကယ်အကောင်းကောင်းအချစ်ကိုလိုအပ်ပါတယ်ဗျအဲ့တော့အဲ့လိုလိုအပ်ဖို့ဆိုလို့ရှင်ဥမာကလေးငယ်ငယ်လေးတွေဆိုရင်အဲနေဆုံးရှင်းနိုင်ကြီးကိုနိုင်ကြီးတော့လိုအေးကိုလိုအပ်တယ်အဲ့လိုလုပ်တဲ့အခါမှာလည်းဟိုအေးကြီးဟိုဝါပြ
ီးတွေအတွက်ဆိုရင်ဆရာအခုပြောတဲ့ဒီအိတ်ဆက်ချင်းအကျိုးကျေးဇူးတွေရဖို့အတွက်ဆိုရင်ဘယ်နှနာရီလောက်အနည်းဆုံးအိတ်တင်လဲဆရာကြီ
းလူကြီးတွေမှာဆိုရင်လည်းပြောကြမှာဆိုရင်အနည်းဆုံး7နာရီလောက်ကောင်းကောင်းအိတ်လို့ရရင်တော့အကောင်းဆုံးပဲဖြစ်ပါလိမ့်မယ် recommend လုပ်တာကတော့အကောင်းဆုံးအိတ်ဖို့ဆိုလို့ရှိရင်9နာရီကနေ9နာရီအထိအိတ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အရင်တုန်းကဘာကြောက်မလို့အခုလိုဒီအမေမနေအသက်ရှင်လို့ပြောခဲ့ပြီးအခုကြတော့မှပြောင်းသွားတာလေဆရာကြီ
းအဲ့ဒါအလုပ်ဒီညံ့ညံ့နိုင်အောင်အိတ်တာမလိုပါဘူးမအိတ်ဖဲနေတာကောင်းမယ်ထင်ပါတယ်ဆိုပြီးပြောခဲ့ကြတာဒီရှိတယ်ဒါပေမဲ့တကယ်တမ်းအဲ့လိုလုံလိုက်တဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်ကအနားမြပဲနဲ့ကြွက်သားတွေပြင်ဆင်ဖို့မှတ်ညံနေဖို့အကောင်းဆုံးတုံ့ပြီးပြီးတော့ကြတော့မြင်းမြင်းမြန်မြန်ဖြစ်အောင်ထားဖို့ခန္ဓာကိုယ်မှာရှိတဲ့ဟော်မုန်းတွေကိုဟလာပုံမှန်ဖြစ်အောင်ထုတ်ဖို့ခန္ဓာကိုယ်ရဲ့ကြီးထွားစေတဲ့ဟော်မုန်းတွေစားတောက်နဲ့ပတ်သက်ပြီးတော့ပုံမှန်စားတောက်မဲ့ဟော်မုန်းတွေဒါလည်းမကဘူးအာရုံရောပိုင်းဆိုင်ရာပြုကျင်ဆောင်ရွက်စရာတွေကအေယူဝဝအိတ်ပြီးတော့အိတ်စက်အနိုင်တိုင်းမှရတာဖြစ်ပါလိမ့်မယ်အဲ့တော့ကောင်းကောင်းအိတ်ဖို့လိုရယ်ကောင်းကောင်းအိတ်မှအေယူဝမှလည်းအာရုံစုဆိုင်နေတဲ့အစွမ်းတွေဆုံးဖြတ်ချက်ချနိုင်တဲ့အစွမ်းတွေရှိပြီးတော့ကြာဟလာကျောင်းသူကျောင်းသားတွေဆိုတဲ့ကျောင်းမှာကြီးတဲ့စာတွေကိုကောင်းကောင်းလိုက်နေမှဖြစ်တယ်လို့အလုပ်လုပ်နေတဲ့သူတွေကလည်းဒီနေ့ကအလုပ်တွေကိုအကောင်းဆုံးလုပ်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအိတ်ဆက်ချင်းကအရေးပါတာဖြစ်တဲ့အတွက်ဘာကြောင့်အခုလိုအိတ်ဖို့လိုတာကိုဒီအိတ်ဆက်ချင်းရဲ့ဖြစ်စဉ်အသေးစိတ်လေးနဲ့ရှင်းပြပြရလားဆရာ
အိတ်တဲ့ပုံစံပြောမစင်ကျွန်တော်တို့က REM sleep လို့ခေါ်တဲ့ rapid eye movement လို့ခေါ်ဖို့မျက်လုံးအမြန်မြန်လှုပ်တဲ့ခန္ဓာအေးနဲ့နောက်ကနာ REM sleep နော်မျက်လုံးအဲ့လိုအမြန်မြန်မလှုပ်တဲ့ခန္ဓာလေးအဲ့ဒီနှစ်ခုကတလဲပြီးတလဲပြီးတလဲပြီးတညတာအတွင်းမှာမိနစ်90ကိုတခါပေါ့လေကြောင်းပြီးတော့ကျတော့အိတ်တာကိုသွားတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုအိတ်တဲ့ခါမှာကျွန်တော်တို့ကအိတ်တဲ့ဟာတွေကိုအဆင့်နေခွဲခြားထားကြတာပေါ့လေအပရမစပြီးတော့အိတ်နေဆိုလို့ရှိရင်အဲ့ဒါ non aryan deep လို့ခေါ်တဲ့အဲမျက်လုံးအမြန်မလှုပ်ရှားတဲ့အိတ်သက်ချင်းကိုအရင်ဆုံးကျွန်တော်တို့စရောက်ပါတယ်အဲ့တော့အဲ့လိုရောက်တဲ့ non aryan deep ကိုပဲကျွန်တော်တို့ကအဆင့်နေ၄ဆင့်လောက်ဖတ်ပြီးတော့ခွဲခြားထားတာကိုတွေ့ရတယ်ပရမအဆင့်ဆိုတာတော့တကယ်တမ်းပြင်နိုးနေတဲ့ချိန်ကနေပြီးတော့နည်းနည်းစပြီးတော့အိပ်ပျော်သွားတဲ့ဟာရဲ့ဈာကာလာလေးပေါ့ပြောမစင်နည်းနည်းလေးခပ်ပါးပါလေးပဲဟိုမအိပ်တဲ့အိပ်အချိန်လေးကိုပဲကျွန်တော်ကအဆင့်တက်လို့ခေါ်ကြတာပေါ့အဲ့ဒီနောက်ဟာအဆင့်နှစ်ရောက်သွားပြီဆိုလို့ရှိရင်စပြီးတော့အိပ်ပြီးစပြီးအိပ်တဲ့အခါမှာကျွန်တော်ပတ်ဝန်းကျင်နဲ့အဆက်တွေစပြီးတော့ပြတ်သွားတယ်အသက်ရှူတာတို့နှလုံးခုန်တာတို့ကလည်းပုံမှန်ကလေးပဲဖြစ်နေတယ်အဲ့ဒီလိုပဲတစ်ချိန်တစ်ချိန်ကျွန်တော်ရဲ့ခန္ဓာကိုယ်ရဲ့အပူချိန်ကြီးကကျသွားတယ်အဲ့ဒါကြောင့်ပဲကျွန်တော်တို့ကအေးတဲ့ခန်းထဲမှာအိပ်လို့ရှိရင်နည်းနည်းပို့ပြီးတော့အိပ်လို့ကောင်းတာမျိုးဖြစ်တယ်ပေါ့လေအဲ့ဒီနောက်အဆင့်3နဲ့အဆင့်4ကတော့ဟာတစ်ချက်သေးလို့ပါပဲအဆင့်3နဲ့အဆင့်4မှာကျတော့ပို့ပြီးတော့နည်းနည်းချိုင်းချိုင်းနဲ့ချီချီမီမီနဲ့အိမ်မောကျသွားတဲ့အခြေအနေအဲ့လိုအိမ်မောကျသွားတဲ့အခြေအနေမှာဟာခွန်အားတွေကြံပြီးတော့တိုးလာအောင်အကောင်းဆုံးအိပ်တဲ့အဆင့်မျိုးကိုကျွန်တော်အဆင့်3နဲ့4လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအင်အားတွေတိုးလာအောင်ဘယ်လိုအတိအကျလုပ်ဆောင်မလဲဆရာအဲ့
တော့အဲ့ဒီအချိန်မှာကျတော့သွေးပေါင်ကြီးသွေးပြားကြီးကြောကြသွားတယ်အသက်ရှူတာလေးကလည်းတချီနှေးလာတယ်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကလာပျော့ပြောင်းပြီးတော့ကျတော့ဖြီကျော့နေတယ်အဲ့နောက်ဒီကြွက်သားတွေကသွေးတွေပန့်ပိုးမှုကညားလာတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်မှာရှိတဲ့ tissue တွေကြီးထွားမှုတွေအဲ့ဒီအချိန်မှာဖြစ်တယ်ပြင်ဆင်မှုတွေကဖြစ်ပါတယ်ဟိုတန်ရာရလို့ဒီတန်ရာဒါကိုပြင်ဆင်တာလို့ဆိုတာမျိုးတွေကဒီအချိန်မှာလုပ်တယ်အဲ့ဒီမှာဟော်မုန်းတွေထွက်တယ်ဟော်မုန်းတွေဒီမှာကြီးထွားစေတတ်တဲ့ဟော်မုန်းgrowth hormone ဆိုတာတွေထွက်တယ်အဲ့ဒီ growth hormone ကကျွန်တော်တို့ခန္ဓာကိုယ်ကြီးထွားဖို့ဖွံ့ဖြိုးဖို့အဲ့ဒါကြွက်သားတွေတောင့်တင်းလာဖို့တာမန်လာဖို့အတွက်အင်မတန်အရေးကြီးတဲ့ hormone ပဲဖြစ်ပါတယ်အဲ့တော့အဲ့လို hormone တွေထွက်တာပြီးတဲ့နောက်မှာအဲ့ဒီအဆင့်3လေးပြီးတဲ့နောက်မှာတော့ကျွန်တော်တို့ REM deep လို့ခေါ်တဲ့ဟလာ rapid eye movement မျက်လုံးအမြန်မြန်လှုပ်တဲ့မြန်မြန်လှုပ်နေတဲ့အိတ်ဆက်တဲ့အခြေအနေကိုတစ်ခါရောက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ REM လို့ခေါ်တဲ့ဒီမျက်လုံးအမြန်လှုပ်တဲ့အဆင့်ကိုဆရာတို့အဲ့ဒီမှာဘာလို့စောင့်မှုတွေလုပ်ပေးလဲဆရာ
ဘုံနောက်နဲ့ခန္ဓာကိုယ်ရဲ့ဟလာခွန်အားတွေတိုးလာအောင်အဲ့ဒီအချိန်မှာဆောင်ရွက်ပေးတယ်ဟလာညီချင်းမှာအလုပ်တွေပို့ပြီးတော့ကောင်းကောင်းလုပ်နိုင်အောင်သူပံ့ပိုးမှုတွေပေးတယ်ဘုံနောက်ကအဲ့ဒီအချိန်မှာတက်ချွနေတယ်လှုပ်ရှားနေတယ်
ကောင်းအောင်ကျမ်းမာအောင်ခနာကူယောဂါတွေကိုခုခံကာကွယ်နိုင်အောင်ဆိုရဲချင်းမျိုးရောက်အောင်အစ်သက်ချင်းအားကြီးကူညီပံ့မှုပေးပါတယ်။ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခင်ဗျာ။ကိုမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမ်းမာရေးစီစဉ်ကိုမနေ့ကမနေ့မှနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါရှင်။အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနေစဒေသကတိုင်းရင်သတင
ဘတ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းနော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာမြန်မာရေတပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တိုက်ပွဲကြောင့်ကြေးရွာသားတအူတန်ရာရရှိခဲ့ပါတယ်။ KNU တပ်မဟာငါတပ်စခန်းကိုမြမတပ်မတော်ရဲ့ drone နဲ့စုံစမ်းထောက်လန်းနေတဲ့အပေါ်ကရင်ပြည်နယ် GMCS ထံကိုတိုက်ကြားထားတယ်ဆိုတာနဲ့ပညာရေးဝန်ကြီးဌာနကလည်းမတ်လကုန်အထိကြောင်းတက်ချိန်တိုးမြင့်လိုက်တဲ့အပေါ်တိုင်းသာစာပေတင်ကြားရေးအခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဇန်နဝါရီလ20ရက်နေ့ကမြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ AA တပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကြေးရွာသားတဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်အဲ့ဒီပစ်ခတ်မှုဟာကြောက်တော်မြို့နယ်အခစားကြေးရွာနဲ့အုတ်ကျွတ်ကြေးရွာအကြားမှာဖြစ်ပွားခဲ့တာဖြစ်ပြီးပစ်ခတ်မှုအတွင်းအခစားကြေးရွာသားတဦးဖြစ်သူကိုကျော်ကျော်ခြေထောက်မှာလက်နဲ့ကြီးတန်ထိမှန်ပြီးဒဏ်ရာရရှိခဲ့တာပါအလားတူတနင်္လာနေ့ကလည်းဘူးဒီတော်မြို့နယ်31ပုံဖျားမှာတက်ဆွဲထားတဲ့အစိုးရစစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်စင်တေပြင်မွတ်စလင်ကျေးရွာက9နှစ်အရွယ်ကလေးမတူဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာ2019ခုနှစ်ကအရက်သားတေဆုံးမှု100ကျော်ရှိခဲ့ပြီးဒီနှစ်ဇန်နဝါရီလပထမအပတ်ကနေအခုချိန်ထိထိခိုက်ဒဏ်ရာရရှိသူ20ကျော်နဲ့တေဆုံးသူ10ဦးခန့်ရှိနေပြီဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစည်းရင်းအရာသိရပါတယ်
KNU ကရင်မျိုးရာစီယုံ KNLA အမှတ်9တမဟာဌာနချုပ်သက်စခန်းကိုမြမတမတော်ကနေဒရုန်းနဲ့စုံစမ်းထောက်လှမ်းတာခံနေရတဲ့အပေါ်မှာကရင်ပြည်နယ်ပြည်ခတ်တပ်ကမှုရစရေးဆိုင်ရာပူတွဲဆောက်ကြည့်ရေးကော်မတီ GMCF ထံမှာအခုလ23ရက်နေ့မှာကန့်ကွက်ကြောင်းကြားစာပေးပို့ထားပါတယ် KNU တမဟာတိုက်ရင်ဌာနချုပ်သက်စခန်းမှာ2018ခုနှစ်ကတည်းကစပြီးတော့တပတ်ကိုစချိန်နှစ်ပတ်ကိုစချိန်ဒရုန်းစစ်လို့ထောက်လှမ်းခံရပြီးအဆိုပါဒရုန်းကိုပြန်လည်စုံစမ်းရမှာအနီးနားမှာရှိတဲ့တမတော်သက်စခန်းတည်နေရမှာပြန်လည်ဆင်းသွားခဲ့တယ်လို့အဆိုပါကန့်ကွက်စာမှာဖော်ပြထားပါတယ်။အခုလိုဒရုန်းစစ်လို့ထောက်လန်းတာဟာလုံခြုံရေးကိုချင်းချောက်လာတာမကပဲနှစ်ဖက်သက်ယုံကြည်မှုကလည်းပြတ်ပြားစေတဲ့ပြင် NCA သဘောတူစာချုပ်ကလည်းချိုးဖောက်လာကြောင်းတပ်မတော်ရဲ့လူရက်ကိုမိမိတို့အနေနဲ့ကန့်ကွက်ကြောင်း GNLA တပ်မတော်ဌာနချုပ်ကန့်ကွက်စာမှာဖော်ပြထားပါတယ
်။မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမ200ကျော်ဟာပြောင်းရွှေ့ခွင့်စတင်ထားကြတယ်လို့မြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါရယ်အခုလိုပြောင်းရွှေ့ခွင့်စတင်ထားတဲ့ကျောင်းဆရာဆရာမတွေဟာပလဲဝမြို့နယ်မှာတာဝန်ထမ်းဆောင်တာတစ်နှစ်ပြည့်ပြီးသွားတဲ့သူတွေဖြစ်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းမှုမရှိတာကြောင့်
Jang Shui Kuin, Din Ha Zaraba, Jang Pong, Tonya Shisali Jo Shide, Balewa Mionema, Jang Sia Siama Wuntan, Tong Naya Nazali Ushibi, Aku Jang Shui Kuin, Din Ha Ruriha, Loked at the Nip Jizuri, Pichabi, Susu Pong, Nayakuna Ushini Vare, Balewa Mioneha, Name Yemalong Chong Netwe, Natal Sako Kuni, Jang Pong, Diajoma, Jang Sia Siama, Choya Kan Luani Dilu, Balewa Mione, Dinya Yimuga, Pioare.
အခုကတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရပညာရေးဝန်ကြီးဌာနကနေမတ်လကုန်အထိတောင်းတက်ချိန်တွင်းမြင့်လိုက်တဲ့အတွက်ဒိုင်းနာစာပေတင်ကြားရေးအတွက်အခက်ကြုံနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်အစိုးရအခြေခံပညာကျောင်းတွေမှာဒေရန်၈တန်း၁၀တန်းအစိုးရစစ်စာမွေးဝဲတွေဖြစ်ဆိုပြီးတဲ့နောက်ကျန်တဲ့အတန်းတွေကိုမတ်လကုန်အထိတောင်းတက်ချိန်တွင်းမြင
မင်းအောင်စီကခုလိုပဲပြောပါတယ်
။မွန်စာပီတင်နာပြတဲ့ခါမှာလေးတွေကအကြောင်းမပိတ်သေးဘူးဆိုတော့ကျွန်တော်တို့ကကြိခိုက်တယ်။မွန်ကျမကအဲ့ဒါချားဒီတိုင်းသားတွေကလည်းဒီတိုင်းပဲသူတို့ရဲ့တက်ဆိုင်ရာဒီတိုင်းသားပါဒစကားတွေတင်ဖို့မှားနာတော့ဗောနော်။တိုင်းသားစာပီတင်နာနီကလည်းသူတို့များကမတ်လမှာလောက်ကြတာများတယ်။ဘာလို့ဆိုတော့မတ်လတလအတင်ကြဖြစ်ပြီးတကြမတိုင်ခင်အပြီးဗောနော်။ဒီတကြပြီးလို့ရှိရင်ဒါကြောင်းဆွေးဖို့ပြင်ဆင်ရတော့မယ်လေ။
အရှင်ကလေးကပုံမှန်အဖြစ်ဖေဖော်ဝါရီလအကုန်မလဇန်ပိုင်းနေ့မှာရေယာလီတောင်းပင်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပြီးပညာရေးဝန်ကြီးဌာနကအခုနှစ်မှာစာတင်ချိန်တိုးမြင့်လိုက်တာဟာရှေ့ကလမ်းစဉ်တွေနဲ့လုံးဝကွဲပြားနေတယ်လို့လည်းမော်လမြိုင်ပညာရေးကောလိပ်ကျောင်းသားတမကအတွင်းရင်မှုထူးထူးအောင်ကပြောပါတယ်
အခုကလည်းအစိုးရစစ်ပြီးမှကျောင်းစစ်ပြန်ဖြေရမယ်ဆိုတော့ဗျာကျွန်တော်တို့အရှိတ်လမ်းစဉ်နေနဲ့လည်းနောက်ပြီးတော့လုံဝကိုကွဲပြားနေတယ်တကယ်လို့ရှိရင်အစိုးရစစ်ကိုလုံဝကိုကျောင်းစစ်ရဲ့နောက်မှာထားလို့အဆင်မပြေဘူးဗျာကျောင်းစစ်ပြီးရင်စိုးရစစ်လာတယ်နောက်ပြီးတော့တွေ့ရတကယ်အခုအမေကထွက်လာတယ်ဒါပေမဲ့အောက်ကသူတွေလက်ခံလားမလက်ခံလားဘယ်သူမှလည်းမသိရဘူ
းဒီပေမဲ့လည်းရခိုင်ကလေးကပြတ်ထန်းခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့မူဝါဒမှာတော့မတ်လ31ရက်နေ့အထိကျောင်းသက်ရမယ်လို့လည်းအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဥက္ကလေးဝင်းကအခုလိုပဲပြောပါတယ
်။ဆရာတွေလည်းပဲတကယ်တော့မလ30ရက်အထိကတကယ်မူဝါဒအရဆိုမှအကြောင်းကအချိကိုရှိနေရတယ်။ဟိုမလ30ရက်ပြီးမှအမှန်တကယ်တော့ပြန်ခိုင်းတာ။မေယာဒီကျောင်းပေးရဲ့ဆိုတော့ AD နဲ့မေနှစ်လပဲပြီးတာ။ဒါတော့မေလကျရင်ကျွန်တော်တို့ကျောင်းတွေဂျူရီမင်းဆန္ဒပြန်ပြီးတော့မှမေလလည်းလောက်ဆိုပြန်ကျောင်းကိုရောက်ရတာလေ။အဲ့တော့ဘိုင်းပြပြခုကျောင်းတာကငွေရှိတဲ့စာတင်ချိန်ကိုတိုးတာမဟုတ်ဘူး။ငွေရှိတဲ့စာတင်ချိန်ကိုစာတင်ချိန်အပြည့်အဝသုံးဖို့အတွက်အခုကစီစဉ်တာ။
မတ်လကောင်အထိကျောင်းသက်ရမယ့်ကိစ္စကိုတနိုင်ငံလုံးမှာရှိတယ်။ပညာရေးကောလိပ်ကျောင်းသားတမကတွေကအတီးတီးစုယုံပြီးဖဲချိုးစိန်ကမ်ပိန်းလှုပ်ရှားမှုတွေနဲ့အတူကောက်ွက်ဆန္ဒပြမှုတွေဇက်တိုက်ပြုလုပ်နေတယ်လို့လည်းသတင်းများကဖော်ပြကြပါတယ်ရှင်
။ဆက်ပြီးတော့နာမည်အခေါ်အဝေါ်ကွဲလွဲမှုတွေကြားကနေ82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဖို့အစိုးရရဲ့ခွင့်ပြုချက်နဲ့ကချင်ပြည်နယ်မြစ်ကျနားမြို့မှာကျင်းပခဲ့ပါတယ်။ဒီခဏမှာကချင်မျိုးသားအလံကိုမလွင့်တူခဲ့သလိုကချင်မျိုးနွယ်စုအစုံလင်တက်ရောက်လာခြင်းမရှိဘူးလို့လည်းဒေသခံတွေကဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ချပါတယ်
။ဇန်နဝါရီလ10ရက်နေ့မှာကြာရောက်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုမြစ်ကြီးနားမြို့မှာရှိတဲ့စီတာပူရက်ကွက်မနောကွင်းမှာကျင်းပခဲ့ရမှာကချင်မျိုးသားအလံတွေ့သူချင်းမရှိတဲ့ပုံမှာမြစ်ကြီးနားမြို့ခံတော်ကန်ကြားကအခုလိုပြောပါတယ
်။ဒီနေ့ဒီမှာစစ်မပြောဘူး။ဒီမှာတက်ရတာစစ်မပြော။ဖတ်စစ်လို့ကမြူတာအလန်မပါတော့ဘူးဒီနေ့။ခါတဲ့စွန်းတော့ဟိုအမြူတာအလန်လေးတော့ကချင်မျိုးသားတွေရဲ့အလန်ပါဒီနေ့အလန်မပါတော့ဘူး။ရောက်ရောက်ချင်းဒီမှာအဲ့ဒါကိုကြည့်တာ။အော်ဒီမှာတော့ကချင်ပြည်မှာကချင်အမြူတာတွေရဲ့အလန်တော့အဲ့ဒါမပါဘူးလို့ဒီမှာစစ်ကမှတိတ်ကိုခံစားတာ
။ရခင်ကကချင်ပြည်နယ်နေ့ကိုကျင်းပခဲ့ရမှာကချင်လူမျိုးစု6စုစလုံးစီစီလုံးလုံးနဲ့အတူတကွမနောပွဲကိုပျော်ရှင်စွာကကြပေမဲ့အခုနှစ်မှာရခိုင်နှစ်တွေကလည်းမတူကြအောင်အခမ်းအနားကိုတက်ရောက်လာတဲ့ဒုက္ခဆောင်ရက်ွက်ကကချင်လူငယ်မဆိုင်နူးခွန်ကလည်း
ကချင်ပြည်နယ်လေးဆိုတာအဲစီစီကကနဲ့အရင်ပျော်ရှင်စွာကောင်းတာပေါ့နော်ဒါပေမဲ့ဒီနေ့ကကျတော့အလောက်စီစီလည်းမရှိတော့တိတ်ခဲမှသူမျိုးပဲမပျော်ရှင်လို့ခံစားရ။အဲဆိုအကုန်လုံးကလည်းအဲလူမျိုးစုနောက်6စုရှိတဲ့အဲဒီမှာမှလူမျိုးလည်းမစုံပြီးတော့လည်းကရတာသူမျိုးစိတ်ထဲမှာသူမျိုးပဲခံစားရ
။ကချင်ပြည်နယ်နဲ့အခမ်းအနားကောင်းစင်နဲ့ပတ်သက်ပြီးဂျင်းဖောမုံတော်အန်တွန်နဲ့ကချင်မုံတော်အန်တွန်အခေါ်ဝေါ်ကိစ္စကကချင်လူမျိုးစု6စုကြားမှာအငင်းပွားခဲ့ကြပါတယ်။နောက်ဆုံးမှာတော့အစိုးရရဲ့ခွင့်ပြုချက်အရမြန်မာဘာသာနဲ့ကချင်ပြည်နယ်နဲ့အခမ်းအနားဂျိမ်းဖောဘာသာနဲ့ဂျိမ်းဖောမုံတော်အန်တွန်ဆိုတဲ့စာသားနဲ့တာအမည်နာမကိုပြောင်းလဲသုံးဆွဲကျင်းပခဲ့ရာကချင်မျိုးနွယ်စုအလုံးကိုကူစားမပြုကြောင်းတချို့သောမျိုးနွယ်စုဝင်တွေကထောက်ပြခဲ့ကြပါတယ် Yamaninga Rawan Sabina, Yinji Mutin, La Chase Sabina, Yinji Mu Comedy, Yamaninga Lisu Sabina, Yinji Mu Buhu Comedy, Lowa Sabina, Yuya, Yinji Mu Buhu Comedy, Sainwa Sabina, Yinji Mu Buhu Comedy, Dugale, Janawaila, Chiani, Puerto, Matayan Nanjau, Tabota Didi, Topian Kajabare. Anyimwa Mujaga, Jemma Pilo Kere, Connescent Jamia, Kachimpian, Ede Kanago, Nangaroya Timbinga Poku, Tong Sansuji, Tayang Mekun Joja Kaji, Monovo Kaya Male, Bawin Kabarek, Mia.
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်မြန်မာအစိုးရစစ်ရေးရင်အုပ်စုတစ်ခုနဲ့ရခိုင်လက်နက်ကိုင်အေးတပ်ဖွဲ့တို့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဂျေးရွာသားတဦးတရားရရှိခဲ့ပါတယ်ကရင်မျိုးသားစီယုံ KNU တပ်မဟာငါတပ်စခန်းကိုမြန်မာတပ်မတော်ရဲ့ဒရုန်းနဲ့စုံစမ်းထောက်လန်းတာခံရလို့ကရင်ပြည်နယ်ပစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်းသတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းအစီအစဉ်မှာလဲပြန်လည်နားဆင်နိုင်ပါတယ်ရှင်။
ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဗီဒီယိုမိုဘိုင်းအက်ပ်တစ်ခုစမတ်ဖုန်းတွေမှာဒေါင်းလုဒ်လုပ်နိုင်ပါတယ်။အပေါင်းနဲ့
ဖီယိုရီကထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ့စနေနေ့အထိအစီအစဉ်စဆုံးကိုအသံနှိမ့်ချိန်ပြပြချင်း9:00နာရီကနေ့စတနေ့အထိလိုင်းဒိုမီတာ12.5kHz တက်တက်ရှိခွန်တုံည9:00နာရီတောင်စနေ့kHz ကို3300ကနေပြီးတော့ပြန်နားဆင်နိုင်ကြပါတယ်။ဖီယိုရီရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထ
ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။ရွှေချိုင်းပေါ်လူမျိုးတုံးတက်ဖြတ်မှုလိုရတဲ့ကိုဟန်တန်းနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်။ရွှေချိုင်းပေါ်လူမျိုးတုံးတက်ဖြတ်မှုလိုရတဲ့ကိုတားဆီးနိုင်မှုမြန်မာနိုင်ငံကလက်နက်ဆောင်ရွက်မယ့်အချက်လေးချက်ကိုတရားသူကြီးအားလုံးသဘောတူဆုံးဖြတ်ခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံသဟိမ်မျိုးက ICJ တရားရုံးမှာကြေညာခဲ့တာပါ။လက်နက်ဆောင်ရွက်မယ့်အချက်တွေဖြစ်နံပါတ်၁လူမျိုးတုံးတက်ဖြတ်မှုဖြစ်တဲ့လောရွေတွေမဖြစ်အောင်အကောက်အွယ်ပေးဖို့နံပါတ်၂မြန်မာစစ်တပ်ပါဝင်လက်နက်ကင်ဖွဲ့စည်းရေးအနေနဲ့လူမျိုးတုံးတက်ဖြတ်မှုမြောက်တဲ့လောရွေတွေကိုမကျူးလွန်မှုနဲ့ကျူးလွန်အောင်လုပ်ဆောင်ရမယ့်မဖြစ်အောင်ထိန်းချုပ်ဖို့နံပါတ်၃ကတော့ကျူးလွန်တဲ့သက်တည်ထောက်ထားတွေကိုမဖြစ်စည်းဖို့နဲ့မပြောက်ပြအောင်ထိန်းသိမ်းထားဖို့နံပါတ်၄အချက်အနေနဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံကသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းနေစေကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေရတယ်ကိုလေးလတွင်ပထမတစ်ချိန်အစီရင်ခံစာတင်ဖို့နဲ့နောက်ပိုင်းမှာတော့6လတချိန်တင်ပြဖို့ ICJ တရားစီရင်ရေးကဆုံးဖြတ်ခဲ့တာပါ။ဝင်ကြားဆိုတဲ့အတွင်းကိုတည်ဝင်လက်ခံထားတဲ့မြန်မာနိုင်ငံကတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုမှတ်သားထားတဲ့အကြောင်းနဲ့လူမျိုးပြုံးတိအောင်ဆောင်ရွက်တာမျိုးမရှိတဲ့အကြောင်းလဲဒီကနေ့ပဲမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ညှင်းဆန်ခဲ့ပါတယ်။တချိန်တည်းမှာပဲရွန်ဂျာရဲ့ရေရှည်ဖြစ်ရှင်းနိုင်မှုတွေနိုင်ငံကအရေးပေါ်ခွင့်ပြုဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဗြိတိန်ယာလူ့ခွင့်ရေးကောင်စီကလိုင်းနာဆောင်ရွက်မဲ့တာဝန်တွေကိုပြတ်ကွက်နေတဲ့အတွက်တခြားနည်းလမ်းနဲ့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားရန်ကြီးလီကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ပဲတိုက်တွန်းသွားတာပါ
။ဂျာတာရင်းနေညာပဲထိတ်တဲရောက်နေတဲ့
မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windley ဖြစ်ပါတယ်။မြန်မာဖန်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေပြီးတော့နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.